ဒီနေ့မှလူငယ်များအတွက်တင်ဆက်ပေးချင်တာကတော့မတ်ကေသီရဲ့နုပြိုသက်တာအတူယူစရာကဏ္ဍပဲဖြစ်ပါတယ
်ဒီတစ်ပတ်နုပြိုသက်တာအတူယူစရာအစီအစဉ်ကနေမူးစုပဲစုနဲ့အမြင့်ဆုံးဘဝကိုရောက်ရှိလာကြတဲ့ဘာယဲနဲ့အက်ရှ်ကိုတို့ရဲ့အကြောင်းကိုဆက်ပြီးပြောပြပါဦးမယ်1932ခုနှစ်ဒီဇင်ဘာလမှာဘာယဲနဲ့အက်ရှ်ကိုတို့ဟာသူတို့ရဲ့ကုမ္ပဏီကိုအများပိုင်းကုမ္ပဏီအဖြစ်ပြောင်းလဲဖွဲ့စည်းလိုက်ပါတယ်။အစုရှယ်ယာငွေပေါင်း၄သိန်းနဲ့မှတည်ခဲ့တာဖြစ်ပါတယ်။သူတို့ကုမ္ပဏီရဲ့လုပ်ရည်ကံရည်နဲ့ရှေ့လာလာကိုအများပြည်သူကယုံကြည်စိတ်ချလွတ်တဲ့အတွက်အစုရှယ်ယာများစခေါ်ပြီးတနာရီခွဲတာတာကလေးအတွင်းတက်မှတ်မှတည်ငွေပေါင်း၄သိန်းပြည့်သွားပါတယ်။တတန်းအထိအစုရှယ်ယာခေါ်မယ်ဆိုရင်လေအချိန်တိုတိုအတွင်းမှာပဲပြည့်သွားမှာသာဖြစ်ပါတယ်။သူတို့ကုမ္ပဏီရဲ့အောင်မြင်မှုကတော့မော်ကွန်းထိုးလောက်စရာပါပဲ။ဘာရဲကသူတို့ကုမ္ပဏီရဲ့ဥဆောင်ညွှန်ကြားရေးမှုသူကအုပ်ချုပ်ရေးနဲ့စီးပွားရေးကဏ္ဍကိုတာဝန်ယူသူဖြစ်ပါတယ်။ကိုးကတော့လုပ်ငန်းနဲ့နည်းပညာပိုင်းဆိုင်ရာဒါရိုက်တာသူကကုန်ပစ္စည်းထုတ်လုပ်ရေးနဲ့သိပ္ပံနည်းပညာအပိုင်းကိုတာဝန်ယူသူဖြစ်ပါတယ်အဲ့ဒီအချိန်ကဘာရဲကအသက်40ခိုးက32နှစ်ငငယ်ရွယ်ရွယ်နဲ့အောင်မြင်သူများအဖြစ်မှတ်တမ်းတင်ခြင်းခံခဲ့ကြရပါတယ်သူတို့နှစ်ယောက်နဲ့စကားပြောကြည့်တဲ့အခါသူတို့ရဲ့ခွန်အားများနဲ့အာမန်စံပကားများကိုခံစားရပါတယ်သူတို့ဟာငါတို့အောင်မြင်ပြီဆိုပြီးကြည်နူးနေခြင်းမရှိပဲရောက်ရဲနေခြင်းမရှိပဲစားထက်တဖို့စူးစားနေသူများဖြစ်ကြပါတယ်။အမြဲတမ်းဆန့်သစ်နေဖို့လဲကြံစီအားထုတ်သူများဖြစ်ပါတယ်။ရေဒီယိုဖြင့်အတန်ဖန်းရမှာပိုမိုလွယ်ကူစေဖို့အတွက်ဒိုင်ခွက်ပေါ်မှာအတန်လိုင်းအလျားများဖြင့်မပြဘဲအတန်လွင့်ဌာနများပေါ်ပြတဲ့ဤစနစ်ကို Ashco Radio ကစတင်တည်ထွင်ခဲ့ပါတယ်။အဲ့ဒီနောက်အိမ်အယောက်ပြုပြင်ရေးဝန်ဆောင်မှုလုပ်ငန်းကိုလည်းဥစွာထူထောင်ခဲ့ပါတယ်။ပထမပိုင်းမှာမော်တော်ဆိုင်ကယ်များအသုံးပြုပြီးလိုက်ပြီးတော့မှပြင်ဆင်ပေးခဲ့ပါတယ်။နောက်တော့ပစ္စည်းကရိယာအပြည့်စုံတက်ဆင်ထားတဲ့မော်တော်ဖြင့်လိုက်လံပြုပြင်ပေးခဲ့ကြပါတယ်။အခကြေးငွေမှာလည်းတော်ယုံတင့်ယုံပဲယူခဲ့ကြပါတယ်။သူတို့ရဲ့နောက်တစ်ဆင့်အောင်မြင်မှုကတော့ဆက်ယုံတယုံတိဆောက်ပြီးပလတ်စတစ်ရေဒီယိုအိမ်များကိုကိုယ်တိုင်ထုတ်လုပ်ခြင်းပဲဖြစ်ပါတယ်။ကော်မော့လိုအမုတ်တွေကိုတစ်ဖက်မှာရှိတဲ့ဆက်ထဲထည့်လိုက်ပြီးကြံတစ်ဖက်မှာရှိတဲ့ဆက်ကနေပလတ်စတစ်ရေဒီယိုအိမ်တွေတစ်လုံးပြီးတစ်လုံးစီတန်းထွက်လာပါတော့တယ်။အဲ့ဒီအချိန်ခါကဆိုရင်အင်မတန်မှခင့်မိပြီးသိပ္ပံနှိကြတဲ့ဆက်ယုံလို့ဆိုရမှာဖြစ်ပါတယ်။သူတို့နှစ်ယောက်ရေဒီယိုလောကကိုဝင်ရောက်လာတဲ့အခါမှာသူတို့ထက်အရှင်ယဝကြီးမားလာတဲ့ပြည်တွင်းပြည်ပကော်ပိုရေးရှင်းကြီးများရဲ့ရှင်ပြိုင်တိုက်ခိုက်မှုကိုအလူအလဲခံခဲ့ကြရပါတယ်။အဲ့ဒီလိုပြိုင်ဆိုင်မှုကြီးမားခြင်းကပင်သူတို့ကိုအမြဲတမ်းကျိန်တုပ်ပေးနေတယ်လို့ဖြစ်ခဲ့ကြရပါတယ်။သူတို့ကပြိုင်ဘက်များထက်တီထွင်တဲ့ဆန်းသစ်တဲ့အခြေခံကြတဲ့ပြုပြင်ပြောင်းလဲမှုများပြုလုပ်ရမယ့်အခါမျိုးမှာစက်ယုံတယုံကိုတစမကျန်ဖျက်သိမ်းပြီးအဖြစ်အစားထိုးပစ်ခဲ့ပါတယ်။အဲ့ဒီလိုဟောင်းကိုဖျက်ပြီးလုံးဝအစ်စ်ပြုလုပ်ရတာလည်းအကျဉ်းချင်းပါပဲ။ဝါယာလက်စက်ပစ္စည်းဈေးကွက်မှာစိတ်ကူးအစ်စ်တွေကရိယာအစ်စ်တွေကနေ့စဉ်နဲ့အမျှပေါ်ထွန်းနေပါတယ်။အဲ့ဒီတော့သူတို့မှာအနားယူပန်းဖြေနေဖို့အချိန်မရကြပါဘူး။ပြိုင်ဘက်များထက်တောင်းအောင်အမြဲတမ်းစနဲနာခဲ့ကြရပါတယ်။အမြဲတမ်းမျက်စိဖွင့်နားဆွင့်ထားကြရတယ်။ဒီကြားထဲကျမဆိုးကဝင်ရောက်လာပါလေ။နှစ်ပေါင်းများစွာဇွဲကောင်းကောင်းနဲ့ပြုလုပ်လာတဲ့သူတနာပြုချက်များတီထွင်ဖန်တီးမှုများဟာတနေ့သောနနက်ပိုင်းအတွင်းလေးမှာမီးလောင်ပြကျသွားခဲ့ကြတယ်။အတက်ပညာရှင်များနဲ့ရုံးဝန်တန်းများဟာမီးမလောင်ပဲကြံနေတဲ့အဆောက်အုံကြီးထဲကြက်ကြက်တက်တက်လှုပ်လှုပ်ကြရပါတယ်။ဌာနကြီးမှုသူများကလည်းသူတို့ဇဝဲမှာထိုင်ပြီးမှညွှန်ကြားချက်များပေးကြရပါတယ်။သူတို့ရဲ့ပတ်လည်မှာအလုပ်သမားတွေကဝိုင်းထိုင်ပြီးနေ့မီညမီထွန်းပြီးအလုပ်လုပ်ကြရတယ်။မီးလောင်ပြကျသွားတဲ့စက်ယုံကြီးနေရာမှာစက်ယုံအစ်စ်တလုံးကိုအလင်းအမြန်တိဆောက်ကြရပါတယ်။အဲ့ဒီခေတ်အခါကသူတို့တိုင်းပြည်မှာစီမံချက်အကောင်းဆုံးဖြစ်တိဆောက်ထားတဲ့စက်ယုံကြီးဖြစ်ပါတယ်။သိပ္ပံနည်းကြပြီးကျမရင်းနဲ့ညှစ်မိလာတဲ့စက်ယုံကြီးတယုံဖြစ်ပါတယ်။စက်ယုံပရဝိုင်းအတွင်းမှာဝန်ထမ်းတက်တာချောင်ချီရေးစားတောက်ဆိုင်များရှိပါတယ်။အပန်းဖြေနဲ့အားကစားခန်းမများလည်းရှိကြတယ်။နောက်ဆုံးပေါ်အားကစားပစ္စည်းကိရိယာများကိုတက်ဆင်ပေးထားပါတယ်။စက်ယုံဝန်ထမ်းများနဲ့ဖွဲ့စည်းထားတဲ့အားကစားအဖွဲ့မျိုးစုံလည်းရှိပါတယ်။သူတို့ရဲ့အကအဖွဲ့ဆိုရင်ပြင်ပကအသက်မွေးဝမ်းကြောင်းအကပညာရှင်များနဲ့လက်ရည်တူရှင်ပြိုင်နိုင်တဲ့အထိ အဆင့်ရှိပါတယ်။ Ash Core Company ကအလုပ်သမားလေးများဟာကက်သလစ်ဘာသာဝင်များဖြစ်ကြပါတယ်။ကက်သလစ်ဘာသာဝင်များရဲ့ဝါဝင်ပွဲတော်မှာဝါဝင်ပွဲတော်အလတ်ဧကရီစုကိုနေ့စဉ်နေ့တိုင်းရလောက်အောင်ချောမောလှပသူများလည်းဖြစ်ကြပါတယ်။ကျောင်းဆရာရဲ့လူနာခန်းထဲမှစိတ်ကူးသည့်တစ်ခုအကောင်အထည်ဖော်ဖို့စကားဆက်မိရာကစားခဲ့တဲ့ဇလန်းဟာအခုတော့ကဘာတဝမ်းလုံးကိုဖြန့်ချီတဲ့ Ash Core လက်စစ်ရေဒီယိုစက်ယုံကြီးတွေထီထီမာမာကြီးဖြစ်နေကြပါပြီ။ဒီလုပ်ငန်းကိုစတင်ပြိုးထောင်ခဲ့တဲ့ကျောင်းဆရာကလေးပါရဲနဲ့လက်စစ်ပညာရှင် Ash Core တို့ကိုသူတို့ရဲ့အလုပ်သမားအားလုံးကချစ်ကြောက်ရိုသေကြပါတယ်။သူတို့နှစ်ဦးကိုစက်မှုလောကဥဆောင်သူများသူတို့မြို့နယ်ကလူများကိုအလုပ်အကိုင်ပေးနိုင်သူများစီးပွားဥစ္စာရှာဖွေပေးနိုင်သူများအဖြစ်တလေးတစားနဲ့သတ်မှတ်ထားကြပါတယ်။နောက်ပိုင်းမှာတော့ရုပ်မြင်သံကြားဆက်များတခစ်ထလာတဲ့အခါမှာတော့Ash Core Company ဟာလည်းရုပ်မြင်သံကြားဆက်ထုတ်လုပ်ဖို့အာရုံပြုလာခဲ့ပါတယ်။တေချာဆန်းစစ်ကြည့်လိုက်တဲ့အခါမှာတော့ကြီးပွားအောင်မြင်မှုရဲ့တော့ချက်ဟာဒဏ္ဍာငွေကြီးမဟုတ်ပဲကြံစီစိတ်ကူးမှုနဲ့မဆုံမနစ်သောဇွဲလုံးလာတာလည်းအဓိကဖြစ်ကြောင်းလူမမာကျောင်းဆရာကလေးနဲ့ပစ္စည်းမဲ့လက်စစ်ပညာရှင်ကလေးတို့ရဲ့ဖြစ်ရက်ကတက်တေထူနေတာကိုတွေ့ကြရပါတယ်။ဘာရဲနဲ့ Ash Core တို့ရဲ့အကြောင်းကတော့ဒီလောက်ပါပဲ။သူတို့ရဲ့အကြောင်းကိုနှစ်ပတ်ဆက်ပြီးနားဆင်ကြရတဲ့အခါဘလို့စိတ်ခံစားမှုများကိုဖြစ်ပေါ်တယ်လဲဆိုတာကိုသိချင်ပါတယ်။တတရှင်မိတ်ဆွေကိုခံစားမြည်ဆန်းကြည့်ပါလို့ပြောချင်တယ်။စာရေးသားပေးဖို့လို့လည်းရပါတယ်။ဘဝအတ္တအတွက်လက်တွေ့အသုံးချခြင်းဖြင့်လည်းအောင်မြင်တဲ့ဘဝများကိုပိုင်ဆိုင်နိုင်မှာဖြစ်ကြောင်းပြောပါစေ။ဘဝတ္တအတွက်နားဆင်ကြရပြီးတဲ့အခါမှာတော့ဝိညာဉ်အတ္တအတွက်နားဆင်စီချင်ပါတယ်။ဝိညာဉ်အတ္တရဲ့ကြီးထွားမှုအပိုင်းကဏ္ဍတစ်ခုဖြစ်တဲ့ကျေးဇူးတော်ချီးမွမ်းခြင်းစိတ်တဘောထားနဲ့ပတ်သက်တဲ့အကြောင်းကိုပြောပြချင်ပါတယ်။တမိုင်းတလျှောက်လူမျိုးစုတို့ရဲ့ယဉ်ကျေးမှုထုံတမ်းဓလိများစွာတို့မှာကျေးဇူးတင်ခြင်းကိုပေါ်ပြချီးမွမ်းမှုအချိန်သတ်မှတ်ခြင်းများရှိကြပါတယ်။အမေရိကန်နိုင်ငံမှာကျေးဇူးတော်ချီးမွမ်းခြင်းနေ့ကိုဖျားဖူးခီးသွားများမှအစပြုခဲ့တယ်လို့ဆိုပါတယ်။အလွန်ဆင်းရဲပင်ပန်းခက်ခဲခြင်းချစ်ကျင်နာသူများဆုံးပါခြင်းအစာအတောက်အနည်းငယ်ရှိတဲ့အခြေအနေကြားထဲကနေကောင်းကြီးမင်္ဂလာများခံစားရခြင်းဆိုတဲ့ယုံကြည်တတ်ဝင်မှုများပဲဖြစ်ပါတယ်။သူတို့ကိုအသက်ဆက်ဆောင်မကူညီတဲ့ဒေသခံအမေရိကန်များနဲ့အတူအစာအစာသုံးပြီးဖျားရဲ့ကောင်းကြီးမင်္ဂလာများကိုရည်တွက်ချီးမွမ်းရန်နှစ်တစ်နှစ်ကိုရွေးချယ်သတ်မှတ်ခဲ့ကြပါတယ်။နေ့စဉ်အသက်ရှင်မှုတိုင်းမှာရာသီဥတုဆိုးရွားခြင်းအခြေအနေအစာအတောက်ညံ့မြင့်ခြင်းအခြေအနေစိတ်မပါဖော်ရွေးမှုကင်းခြင်းစတဲ့အကြောင်းများကိုရိုးမယ်ဖွဲ့ဖြစ်တင်ပြီးကျေးဇူးတော်ချီးမွမ်းခြင်းနေ့ရဲ့အရာသာပြည့်ရပါပြီလို့ကျမတို့မကြေမနက်ညင်းညူတတ်ကြပါဗျ။အဲ့ဒီလိုနဲ့မူလကျေးဇူးတော်ချီးမွမ်းရခြင်းရဲ့အနှစ်အရာသာများပျောက်ကွယ်ကုန်သွားပါတော့လေတကယ်တော့ဘလို့အခြေအနေမှာမဆိုနေ့စဉ်ရက်ဆက်တိုင်းကျေးဇူးတော်ချီးမွမ်းရမယ့်နေ့ဖြစ်တဲ့ပါတော့လေခံစားရတဲ့ကောင်းကြီးများနဲ့ကျမတို့ဟာအလိုလိုက်ခံရလို့ဆိုးနေသူပျက်စီးနေသူများသာဖြစ်ပြီးကောင်းကြီးများကကျမတို့ကိုဖျက်ဆီးနေသလိုမျိုးဖြစ်နေပါတော့တယ်ဆရာကြီးဘီလီဂရီဟန်ကလိန်ညာချင်းခိုးဝက်ချင်းအကျင့်စာရိတပြည့်ရင်းချင်းစတာတွေဟာနှုတ်ကပတ်တော်မှာပြစ်တင်ရှုတ်ချတဲ့အပြစ်များနည်းတူကျေးဇူးမတိတတ်ချင်းဟာလည်းအပြစ်ဖြစ်ကြောင်းပုံကံဖောက်ပြန်တတ်သောလူသဘောကိုဆွဲချက်တင်တဲ့အကြောင်းကိုရောမဩရစာခန်းကြီး1အငယ်27မှာတွေ့ရပါတယ်။အကြောင်းမူကားထိုသူတို့သည်ဖျားသခင်ကိုတိလျက်ပြီးဖျားသခင်ကိုချီးမွမ်းသင့်သည့်အတိုင်းမချီးမွမ်းကျေးဇူးတော်ကိုလည်းမသိမမှတ်အချီးအနှီးတွဲဆခြင်းတတိမရှိသောစိတ်နှလုံးမိုက်မဲခြင်းတို့ရောက်ကြ၏လို့ဆိုထားပါတယ်။တမန်ကျန်ကိုကိုးကားပြီးခါတိမှုတကူကောင်းဆံမှုလူတွေအပေါ်မှာမကျေနပ်မှုများဟာကျေးဇူးမတိတဲ့မချီးမွမ်းတတ်သောနှလုံးသားမှပေါ်ထွက်လာခြင်းဖြစ်ပါတယ်ချီးမွမ်းတတ်သောစိတ်ရင်းမှန်မှကျေနပ်ရောက်ရဲ့ခြင်းနှင့်ကဲတင်ခြင်းနှင့်ဆိုင်တဲ့ဝမ်းမြောက်ခြင်းကိုဖြစ်စေပါ၏လို့ရေးသားဖော်ပြထားတာကိုတွေ့ရပါတယ်မိษွေရဲ့စိတ်နှလုံးကိုဘယ်လိုအခြေအနေကဖော်ပြနေပါသလဲဒါကြောင့်ဟေဗြဲဩရစာခန်းကြီး73အငယ်15မှာထို့ကြောင့်ငါတို့သည်ဖျားသခင်ဤကျေးဇူးတော်ကိုဝန်ခံလျက်နှုတ်ခမ်းအသီးသီးဟုသောချီးမွမ်းခြင်းရစ်ကိုတခင်ယေရှုခရစ်အားဖြင့်ဖျားသခင်ရှေ့တော်၌အစဉ်ပူဇော်ကြကုန်အံ့လို့ကျေးဇူးတော်ချီးမွမ်းခြင်းကိုအစဉ်အမြဲပြုဖို့ရန်တိုက်တွန်းထားပါသည်နောက်ဖြစ်ဝန်ခံချီးမွမ်းခြင်းများနှင့်အတူကျေးဇူးတည်ထက်ခြင်းရဲ့နောက်မှာလက်တွေ့လှုပ်ဆောင်ဖို့ရန်ဖြစ်ပါသည် ဟေဗျောရစာခန်းကြီး73အငယ်76မှာဆက်ကြည့်မယ်ဆိုရင်ကျေးဇူးပြုခြင်းဥစ္စာဝေမျှခြင်းအမှုတို့ကိုမမေ့လျော့ကြနဲ့ထို့သောသောရစ်ကိုဘုရားသခင်သည်အားရနှစ်သက်တော်မူ၏လို့တွေ့ရပါတယ်။ကျေးဇူးတော်ချီးမွမ်းခြင်းဟာဘုရားသခင်ကိုချီးမြှောက်ဂုဏ်ပြုသောစိတ်ထားဖြစ်ပါတယ်။ကျေးဇူးတော်ချီးမွမ်းခြင်းအရာဟာဘုရားသခင်အလိုနှစ်သက်တဲ့အရာသာဖြစ်ကြောင်းပြောပြစေ။
ရဲ့ချင်းတွေတစ်ခုစီလူတိုင်းမှရှိတဲ့ဒါဟာလေးပြားမြပေးတဲ့ဆူလန်ပဲဒီဆူလန်လေးကိုမြင်တဲ့နောက်ထားရင်တော့ရှင်ပြားရဲ့စီရင်ခြင်းကိုခံရမယ်ဘူပါရဲ့ချင်းလေးတွေပြားအတွက်တော့ကဲချင်းလေးဆိုတဲ့တဲ့သူကုန်တော့ချီးမွမ်းစကားလေးပြောတော့သူတွေပြားတော်မှုဆောင်ပရောမေတူမောတော်ဝင်စားBaby, gone, oh, yeah, I'm your lover. Gone, oh, yeah, I'm your passion, baby, man.